ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးတွေရဲ့ဆွေးနွေးပွဲအတွင်မှာတော့ရိုဟင်ဂျာဒုက္ခသည်တွေထာနေပြန်ရေးအငင်းပွားပွဲအစည်းအဝေးနောက်တောင်တူပင်လယ်ပြင်အတွင်အငင်းပွားမှုဒီကိုဆွေးနွေးခဲ့ကြပါတယ်။တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေနှစ်နှစ်အတွင်းထာနေပြန်နိုင်မယ်ဆိုတဲ့သဘောမျိုးအာဆီယံဘက်ကထွက်လာတာကြောင့်လဲဝေဖန်ခံခဲ့ရတာပါ။တကယ်တမ်းလက်တွေမှာတော့လုံခြုံရေးစိုးရိမ်ချက်နိုင်ငံသားဖြစ်ခွင့်မရရတာတွေကြောင့်အခုချိန်ထိမြန်မာဘက်ကိုဆန္ဒအလျောက်ပြန်လာတဲ့ဒုက္ခတွေရှိသေးပါဘူး။စနေနေ့တနင်္ဂနွေနှစ်ရက်တာကျင်းပခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့ကြီးညာချက်မှာတော့အို ပြန်မာရဲ့ကြိုးပမ်းမှုတွေကိုထောက်ခံကြောင်းဖော်ပြထားပါတယ်။ဒါပေမဲ့မြန်မာဘက်ကအတိအမှတ်မပြုတဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့အာဆီယံရဲ့ကြီးညာချက်မှာထည့်သွင်းအတုံးမပြုထားပါဘူး။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးအာဆီယံဖွဲ့စည်းအဝေးပန်းဆုံးဖြစ်တယ်မလေးရှားဘက်ကတော့ထိုင်းနေပြန်ရေးလုပ်ငန်းစဉ်မှာနိုင်ငံသားဖြစ်ခွင့်ကိုအခြေခံဖို့တောင်းဆိုနေတာပါ။အာဆီယ အာဆီယံနိုင်ငံတွေနဲ့တရုတ်ကြားနှစ်ဖက်နိုင်ငံရမယ်စီးပင်းစည်းကမ်းတွေချမှတ်ရေးကြံကြံနေတဲ့အပေါ်စိတ်ကြရတယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောပါတယ်။
တမဟုတ်တရားတွင်ဆွန့်ပစ်ပျက်စီးရေးရှင်းလင်းရေးအတွက်တော့အာဆီယံထိပ်သီးတွေသဘောတူပြီးဘန်ကောက်ကြီးညာချက်ထွက်လာပါတယ်ရှင်။